ယူကရိန်းအနေနဲ့ရုရှားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားတဲ့ဆိုတာကိုပြသဖို့အမေရိကန်ကယူကရိန်းကိုတီးခြားတိုက်တွန်းတောင်းဆိုနေတယ်လို့ Washington Post သတင်းစာကြီးကစနေနေ့မှာဖော်ပြလိုက်ပါတယ်။ယူကရိန်းအနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုမဖယ်ရှားမချင်းညီညာရေးကိစ္စတွေဆွေးနွေးမှာမဟုတ်ဘူးလို့ပြောထားတာကိုလက်လျှော့ပြီးတော့ရုရှားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားတဲ့ဆိုတာကိုပြသဖို့ယူကရိန်းခေါင်းဆောင်တွေကိုသမ္မတဘိုင်ဒန်အစိုးရကတီးခြားတိုက်တွန်းနေတယ်လို့ဖော်ပြလိုက်တာပါ။အမေရိကန်တာဝန်ရှိသူတွေဘက်ကအဲ့လိုတောင်းဆိုတာဟာယူကရိန်းတွေကိုဆွေးနွေးပွဲသကဝိုင်းစီကိုအတင်းတွန်းပို့ဖို့ရည်ရွယ်တာမဟုတ်ကြောင်းဒါပေမဲ့ယူကရိန်းအစိုးရအနေနဲ့တခြားနိုင်ငံတွေရဲ့အကူအညီတွေကိုဆက်ပြီးထိန်းထားနိုင်ဖို့အတွက်တွက်ချက်ပြီးတော့ဂျိုးပန်းလှုပ်ဆောင်တာဖြစ်တယ်လို့ဒီဆွေးနွေးပွဲတွေနဲ့ယင်းဤတဲ့အမီဖော်လိုသူတွေကိုကူးကားပြီးတော့ Washington Post သတင်းစာကဖော်ပြခဲ့တာပါသမ္မတဘိုင်ဒန်ဆိုရကယူကရိန်းစစ်ပွဲရှိနေသမျှကာလပတ်လုံးယူကရိန်းဆိုရကိုထောက်ပံ့ကူညီသွားမယ်လို့ပြောနေပေမဲ့လည်းတစ်ဖက်မှာလည်း၈လကြာဒီစစ်ပွဲကိုအပြေရှာနိုင်ဖို့မျှော်လင့်နေတယ်လို့ဆွေးနွေးပွဲတွေကဖော်ပြနေကြောင်းဆိုပါတယ်ယူကရိန်းစစ်ပန်းလာတာကတချို့မဟာပိတ်မိတ်ဖက်နိုင်ငံတွေအတွက်တော့အဓိကကိစ္စဖြစ်တယ်လို့အမည်မဖော်လိုတဲ့အမေရိကန်တာဝန်ရှိသူတဦးကိုကိုးကားပြီးတော့ Washington Post ကဖော်ပြလိုက်ပါတယ်ဒီသတင်းကမှန်ကန်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာတော့အမေရိကန်အမျိုးသားလူမျိုးရေးကောင်စီဘက်ကတစုံတရာချက်ချင်းတုံ့ပြန်တာတော့မရှိခဲ့ပါဘူးခင်ဗျာ